နေဆက်ဒေတာလူဝင်မှုစစ်ဆေးရေးကူကဲမှုဌာနချုပ်နာဆာကကိုပြီးခဲ့တဲ့သတင်းပတ်ကသမရအမိန့်နဲ့ဖျက်သိမ်းလိုက်တဲ့အပေါ်မှာကရသမကရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်သောမတ်အိုဟေကင်တာနာကကြေညာလိုက်ပြီးတစ်ချိန်တည်းမှာလေရခိုင်ပြည်နယ်အတွင်းနာဆာကအဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အစိုးရကိုတောင်းဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကအပြည့်အစုံကိုပြောပြပေးမှာပါရှင်
ဇူလိုင်လ12ရက်နေ့ကပဲနေဆက်ဒေတာလူဝင်မှုစစ်ဆေးရေးကုကဲမှုဌာနချုပ်နာဆာကကိုသမရဦးသိန်းစိန်အမိန့်နဲ့ဖျက်သိမ်းတဲ့အကြောင်းသမရယုံကအမိန့်ကြေညာစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီလိုနာဆာကအဖွဲ့ကိုဖျက်သိမ်းလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်သောမတ်အိုဟေကင်တာနာကဒါအရေးပါတဲ့တိုးတက်မှုတစ်ခုလို့ဆိုပြီးတချိန်တည်းမှာလည်းအခုလိုဖျက်သိမ်းလိုက်တဲ့အတွက်ရခိုင်ပြည်နယ်အတွင်းနာဆာကအဖွဲ့ဝင်တွေကြကြပြန့်ပြန့်ကျူးလွန်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုလစ်လူရှုလိုက်တာမျိုးမဖြစ်စေဘဲအစိုးရအနေနဲ့အပြစ်ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ပြီးအရေးယူဖို့လဲမစ္စတာကင်တာနာကတောင်းဆိုလိုက်ပါတယ
် From my point of view it's a very important positive development now this doesn't mean that the obligation to really investigate and bring to justice
ကျွန်တော်မြင်တော့ခုလိုနာဆာကကိုဖျက်သိမ်းလိုက်တယ်ဆိုတာကအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုပါဒါပေမဲ့ဒီလိုဖျက်သိမ်းလိုက်တဲ့အတွက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့နာဆာကအဖွဲ့ဝင်တွေကိုစုံစမ်းစစ်ဆေးပြီးတရားဥပဒေနဲ့အညီအရေးယူရမယ်အစိုးရရဲ့တာဝန်ကတော့ပြော့ပြစ်သွားမှာမဟုတ်ပါဘူး။ဒါကြောင့်အခုလိုဖျက်သိမ်းလိုက်တာကတော့တိုးတက်မှုဖြစ်ပါတယ်။ဒါပေမဲ့ရှစ်ဆက်ပြီးတော့နေဆက်ဒေသလုံခြုံရေးအတွက်ဘယ်လိုအဖွဲ့မျိုးကိုအစိုးရကဖွဲ့စည်းလုပ်ကိုင်သွားမလဲဆိုတာကိုလည်းကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်အတွင်းအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မှုဥပဒေမဲ့ဖမ်းဆီးပြီးနှိပ်စက်ညှဉ်းပန်းတာအပါအဝင်လူခွင့်ရေးချိုးဖောက်မှုအတော်များများမှာနာဆာကအဖွဲ့ဝင်တွေပါဝင်ပတ်သက်နေတဲ့အကြောင်းဆွဆွဲချက်တွေနဲ့အထောက်အထားတွေကိုသူလက်ခံရရှိထားတဲ့အကြောင်းလဲမစ္စတာကင်တာနာကပြောပါတယ်။ဒီလိုအပြစ်ကျူးလွန်ခဲ့သူတွေကိုအစိုးရအနေနဲ့အပြစ်ပေးအရေးယူဖို့လိုအပ်တယ်လို့ဒါဟာနောက်ပိုင်းနာဆာကနေရာမှာအစားထိုးဝင်ရောက်လာမဲ့အဖွဲ့အစည်းတွေကိုလည်းလူခွင့်ရေးချိုးဖောက်မှုတွေထပ်မံမဖြစ်ပွားရအောင်ဟန့်တားနိုင်ဖို့ဖြစ်တယ်လို့မစ္စတာကင်တာနာကပြောပါတယ
်။ The information that I collected in each of these visits shows that the Nasaka having involved in different kind of human rights abuses
ကျွန်တော်မြန်မာနိုင်ငံရောက်တဲ့ခီးစဉ်တိုင်းမှာစုဆောင်ရရှိတဲ့အချက်လက်တွေအရနာဆာကအဖွဲ့ဟာလူအခွင့်အရေးချိုးဖောက်မှုအမျိုးမျိုးမှာပါဝင်ပတ်သက်နေတာကိုတွေ့ရပါတယ်ထင်ရှားတဲ့နောက်ဆုံးဖြစ်ရပ်ကတော့ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်အတွင်းအချမ်းဘက်မှုတွေမှာနာဆာကအဖွဲ့ဝင်တွေပါဝင်ခဲ့တာပါဒါနဲ့ဆက်ဆက်ပြီးကျွန်တော်ရဲ့နောက်ဆုံးအစီရင်ခံစာထဲမှာလည်းနာဆာကရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လုံခြုံရေးကိုဘယ်လိုကင်တွယ်ဆောင်ရွက်ခဲ့သလဲဆိုတာနဲ့ရခိုင်ပြည်နယ်ရင်းပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ကိစ္စတွေကိုတင်ပြခဲ့ပါတယ
်။နာဆာကပဲဖြစ်ဖြစ်ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်သူတွေလူခွင့်ရေးချိုးဖောက်သူတွေအနေနဲ့ကိုကျူးလွန်တဲ့ပြစ်မှုအတွေ့တာဝန်ယူရမှာဖြစ်တယ်လို့လည်းမစ္စတာကင်တာနာကပြောပါတယ်။ဒါပေမဲ့အခုထိတော့နာဆာကလိုအကြမ်းဖက်မှုတွေမှာပါဝင်ခဲ့သူတွေအပေါ်မှာအစိုးရကအပြစ်ပေးအရေးယူတာမျိုးမတွေ့ရသေးဘူးလို့လည်းမစ္စတာကင်တာနာကပြောပါတယ
်။ We don't see that the government is taking any measure in respect to investigating what happened in Rakhine State and
ခိုင်ပြည်နယ်ရင်ပြပောက်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့ဘယ်သူတွေပါဝင်ခဲ့တယ်လဲဘယ်သူတွေမှာတာဝန်ရှိတယ်လဲဆိုတာကိုအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူတာမတွေ့ရသေးပါဘူးမွတ်စလင်ချို့ကိုအရေးယူတာလောက်ပဲတွေ့ရပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေအထူးသဖြင့်နာဆာကအရာရှိတွေရဲ့အခန်းကဏ္ဍကဘယ်လိုရှိခဲ့တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းထုတ်ပေါ်တာမရှိသေးပါဘူးဒါကအားနည်းချက်ပါကျွန်တော်အနေနဲ့ကတော့မြန်မာအစိုးရကရောနိုင်ငံသားအတိုင်းဝိုင်းကိုပါဒီကိစ္စကိုအရေးကြီးကြိုင်တွေ့ရမယ့်ကိစ္စဖြစ်တယ်ဆိုတာကိုပြောဆိုနေတာပါ
မြန်မာနိုင်ငံအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတာဖြစ်လို့ဒီလိုဖော်ဆောင်တဲ့နေရာမှာခွဲခြားဆက်ဆံတဲ့ဥပဒေတွေမရှိအောင်ပြုပြင်ပြောင်းလဲသွားရမှာဖြစ်တယ်လို့လည်းမစ္စတာကင်တာနာကပြောပါတယ်နာဆာကအဖွဲ့ဟာရခိုင်ပြည်နယ်နေဆက်ဒေသတခြားလူဝင်မှုကြီးကြပ်ရေးနဲ့နေဆက်ဒေသလုံခြုံရေးဆိုင်ရာကိစ္စတွေကိုကြိုင်တွယ်ဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေမှာနာဆာကအဖွဲ့ဝင်တွေဟာပြည်သူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့ရုံမကအကြမ်းဖက်မှုတွေမှာကိုယ်တိုင်ပါဝင်ခဲ့တာတွေရှိတယ်ဆိုပြီးတော့ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်။အခုနာဆာကအဖွဲ့ကိုသမရမိတ်နဲ့ဖျက်သိမ်းကြောင်းကြေညာချက်ထုတ်ခဲ့ပေမဲ့လို့ဘာကြောင့်အခုလိုဖျက်သိမ်းရတယ်ဆိုတာနဲ့ဖျက်သိမ်းလိုက်တဲ့နာဆာကနေရာမှာဘယ်အဖွဲ့အစည်းကအစားထိုးဝင်ရောက်လုပ်ကြိုက်မယ်ဆိုတာတွေကိုတော့ပြောမထားပါဘူးရှင်။